ကလေးမျိုးနီးပညာတက္ကသိုလ်ကအကြောင်းသူအကြောင်းသားတွေအားလုံးရဲ့စာမေးပွဲအဖြေလွှာတွေအခိုးခံလိုက်ရတဲ့အတွက်အကြောင်းကပြန်ဖြေဖို့ထုတ်ပြန်ခဲ့တာပါ။ပျောက်ဆုံးသွားတဲ့စာမေးပွဲအဖြေလွှာတွေထဲမှာပါတဲ့ဘာသာရပ်တွေကိုပြန်လည်ဖြေဆိုခိုင်းတဲ့အတွက်ဘာသာအားလုံးပြန်ဖြေရမယ့်အကြောင်းသားအကြောင်းသူတွေရှိသလိုနှစ်ဘာသာလောက်ပဲပြန်ဖြေရမယ့်အကြောင်းသူအကြောင်းသားတွေလည်းရှိတယ်လို့သိရပါတယ်။စာမေးပွဲအဖြေလွှာတွေပျောက်ဆုံးတာဟာသဘာဝဘေးအန္တရာယ်ကြောင့်မဟုတ်ဘဲအကြောင်းတာဝန်ရှိသူတွေရဲ့ပေါ်ဆမှုကြောင့်ဖြစ်တဲ့အတွက်အကြောင်းသားအကြောင်းသူတွေအနေနဲ့စာမေးပွဲပြန်လည်ဖြေဆိုမှာမဟုတ်ကြောင်းကလေးမျိုးနီးပညာတက္ကသိုလ်ကျောင်းသားတွေကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကျောင်းကစာမေးပွဲပြန်ဖြေခိုင်းတာကိုမကြေနပ်တဲ့ကျောင်းသူကျောင်းသားတွေရှိပြီးသူတို့ရဲ့သဘောထားတွေကိုလိုက်လံမေးမြန်းပြီးကန့်ကွက်သွားမှာဖြစ်တယ်လို့နီးပညာတက္ကသိုလ်ကျောင်းသားတဦးဖြစ်သူစလိုင်းထောင်းထောင်းကပြောပါတယ်
။ကြေညာချက်ကိုတော့ကျွန်တော်တို့ဒီတော့လူအားလုံးကိုမြည်တဲ့အဆောင်နေတဲ့သူပြုလို့ရှိရင်ညနေပိုင်းဆံပွဲဖြီလာတဲ့သူအားလုံးကိုမြည်တယ်တွေ့တဲ့လူအားလုံးကိုမြည်တယ်တောင်းပါလေပြုလို့ရှိရင်အဆောင်တိုင်းကိုလည်းပတ်ပြီးမှမြည်တယ်တချို့စပြက်နဲ့ဖို့ကြည့်ရတဲ့ဆိုတော့သူတို့ခန်းအားလုံးကိုမြည်တယ်လက်မှတ်လည်းအားလုံးထိုးခိုင်းတယ်ဒီတောင်းသားတွေကလုံးဝမတရားဘူးလို့ပြင်ကြလို့ပြန်မဖြစ်ရှင်တဲ့သူလက်မှတ်ရထားတာအတောင်းသားပေါင်း500နဲ့600တော်လောက်ရှိတယ်အဲ့ဒီမပြေလို့ကျွန်တော်တို့တောင်းသားကောင်းဆောင်တွေအားလုံးတွေ့ဆုံမယ်သူအရင်ကျွန်တော်တို့ကအင်ချန်စာသာကထုတ်ဖို့ပဲလဲလို့မယ
်ဒီနေ့တက္ကသိုလ်ရှိမှစုယုံနေကြတဲ့ចောင်းသား900လောက်ကိုခရိုင်မြို့နယ်အုပ်ချုပ်ရေးမှူးတွေနဲ့ခရိုင်ရင်းမှူးကလာရောက်တွေ့ဆုံခဲ့ပြီးចောင်းသားတွေရဲ့သဘောထားကိုလက်ခံចောင်းနဲ့အကူအညီဆောင်ရွက်ပေးမယ်လို့ပြောခဲ့ကြောင်းသိရပါတယ်။တချိန်ထဲမှာပဲចောင်းသားတွေကဘာသာရပ်အားလုံးကိုအောက်မှတ်ပေးပြီးအတန်းတင်ပေးဖို့ចောင်းတာဝန်ရှိသူတွေနဲ့ဒီနေ့ညှိနှိုင်းရမှာညနေပိုင်းအထိပြေလည်မှုမရရှိသေးဘူးလို့သိရပါတယ်။နီးပညာတက္ကသိုလ်စာမေးပွဲတွေကိုတနိုင်ငံလုံးအတိုင်းအတာအနေနဲ့ဒီလ၈ရက်နေ့ကစပြီးဖြည့်ဆွနေကြတာဖြစ်ပါတယ်။ကလေးမျိုးနီးပညာတက္ကသိုလ်မှာတော့အဖြေလွှာဆောင်ရွက်တွေအခိုးခံရတဲ့အချိန်မှာဘာသာစုံဖြည့်ဆွပြီးတဲ့အတန်းတွေရှိသလိုဖြည့်ဆွဖို့ကြံတဲ့အတန်းတွေလည်းရှိနေသေးတယ်လို့သိရပါတယ်။ကျောင်းသားတွေထဲမှာဘာသာရပ်အားလုံးပြန်ဖြည့်ဖို့အတွက်အချိန်ကာလတစ်ခုသတ်မှတ်ပေးဖို့တောင်းဆိုတဲ့သူတွေရှိသလိုစာမေးပွဲကိုပြန်ဖြည့်မှာမဟုတ်ပဲအကြခံသွားမဲ့ကျောင်းသားတွေလည်းရှိရဲလို့ကျောင်းသားကိုကျော်ကျော်မိုးကပြောပါတယ်။တောင
်းဝင်ရှိသူလေဟိမူကြောင့်ပြောက်လာလေကြောင်းဆိုင်နေမှာမဆိုင်ဘူးပေါ့ဒီတဘောသားချင်းလာကျွန်တော်တို့မလိုက်နိုင်လို့ဆိုကျွန်တော်တို့ဒီဆောင်ပွဲကိုတပိမ့်မောက်သွားတယ်ကျွန်တော်တို့ကနောက်တန်းဟာအကုန်လုံးတက်ရောက်ပြစ်ရှိဖို့ဆောင်ပွဲပြပြဆိုဆိုစနစ်တကျပြည်ပြီးတန်းနေတယ်အကုန်လုံးနောက်တန်းတက်ပြစ်ရှိရမယ်အဲ့ဒါကိုကျွန်တော်တို့လက်ရောရမယ်လက်ရောဘူးဆိုရင်ကျွန်တော်တို့ဒီဆောင်ပွဲကိုပြန်ပြင်မှာမို့အကုန်လုံးတကျောင်းတော့အစားဒီတပိမ့်မောက်သွားမှာ
ကျောင်းအုပ်ကြီးရုံကန်းထဲကပျောက်ဆုံးသွားတဲ့အဖြစ်လွားတွေတချို့ကိုကျောင်းသားကမြောင်းထဲမှာတွေ့ရကြောင်းပြန်လည်ဆေးယူထားတယ်လို့လည်းသိရပါတယ်ကလေးမျိုးနီးပညာတက္ကသိုလ်ကျောင်းသားတွေထုတ်ပြန်တဲ့ကြေညာချက်ထဲမှာစာရွက်စာရန်ခိုးယူတဲ့သူကိုဖောက်ထုတ်အရေးယူပေးဖို့ပျောက်ဆုံးသွားတဲ့အဖြေလွှာစာရွက်နဲ့ပျက်စီးသွားတဲ့အဖြေလွှာစာရင်းတွေထုတ်ပြန်ပေးဖို့စာရာတွေတောင်းဆိုထားပါတယ်ဗမာတနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ကလည်းဒီနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပပြီးကလေးမျိုးចောင်းသားတွေနဲ့အတူရက်တီသွားမှာဖြစ်တဲ့အကြောင်းဘာကတာများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကပြောပါတယ်
။ဆောင်ပွဲကိုအတင်းကျပ်ပြန်ဖြေခိုင်းတယ်။ဆောင်ပွဲအဖြေလွှာတွေပျောက်သွားတဲ့အတွက်အဖြေចောင်းသားတွေကိုအောင်ပေးရမှာသူတို့ကတာဝန်ရှိတယ်။ចောင်းသားကဆောင်ပွဲ3နာရီဖြေယူရင်အဖြေအပ်ပြီးတော့ဆောင်ပွဲကနေထွက်တာနဲ့ចောင်းသားရဲ့တာဝန်မဟုတ်တော့ចောင်းသားကတာဝန်ချေသွားပြီ။ကျွန်တော်ကတော့ចောင်းလုံးဂျုံရေးဆရာဆရာမတွေရဲ့တာဝန်သာဖြစ်တယ်။အဲ့ဒါသူတို့လက်ထဲမှာပျောက်ပြက်ဆုံးဖြုံးသွားတယ်ဆိုရှင်ဒီចောင်းသားကိုထပ်ပြီးဆောင်ပွဲဖြေခိုင်းကျောင်းသားတို့ခွင့်ယူချိုးဖောက်တာပဲအဲ့တော့ကျွန်တော်တို့ကအဲ့ဒါကိုလက်မခံဘူးဆောင်ပွဲဆက်မပြေဘဲနဲ့ကျောင်းသားရေအကုန်လုံးကဖြေပြီးသားဘာသာရပ်တိုင်းတို့အားလုံးအောင်မြင်ပြီးသားဖြစ်ရမယ်ဆိုတာကိုကျွန်တော်ကပြောချင်
ပြီးခဲ့တဲ့2005ခုနှစ်ဝင်းကျင်ကလည်းကလေးမျိုးနီးပညာတက္ကသိုလ်မှာစာမေးပွဲမေးခွန်းတွေပျောက်ခဲ့ဘူးတယ်လို့သိရပါတယ်ကလေးမျိုးနီးပညာတက္ကသိုလ်မှာကျောင်းသား1000လောက်ရှိပြီးလက်ရှိအချိန်ထိကောက်ယူထားတဲ့စာရင်းတွေအရစာမေးပွဲပြန်မဖြေလိုတဲ့ကျောင်းသား900ကျော်ရှိနေတယ်လို့သိရပါတယ်ရှင်။ဓမ္မဝေမာထွန်းမှာရန်ကုန်မြို့ကနေ RFA သတင်းဌာနအတွက်ပေးပို့တာပါရှင်။